မြန်မာစစ်တပ်ကလူမျိုးတွေတုတ်တင်ရှင်းလင်းမှုတွေပြုလုပ်နေတဲ့ဆိုတဲ့စွပ်စွဲချက်ကိုမြန်မာတပ်မတော်ကာဝေးဦးစီးချုပ်ကဂျာတာပရီးနေမှာပြည့်ပြတ်တသားမြင်းဆူလိုက်တယ်လို့အကြမ်းဖက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတဲ့ရိုညာဒုက္ခဒယ်ရီရဲ့အရေးအတွက်ကိုမီဒီယာတွေကချက်ကားဖော်ပြနေကြတယ်လို့လည်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမန်ကြီးစကော့မာစီယန်နဲ့တွေ့ဆုံကြရမှာမြန်မာတပ်မတော်ကာဝေးဦးစီးချုပ်ကမီဒီယာတွေဟာဒီဖြစ်ရပ်ကိုမီးလောင်ရန်လေပင့်တွေးဆလှုံ့ဆော်တာတွေဝါဒဖြန့်တာတွေလုံးကြံဖန်တီးနေကြတယ်လို့အပြစ်ဖို့ပြောဆိုလိုက်တဲ့အကြောင်းသူ့ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်ချက်ကားတယ်လို့ပြောရတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်ပြီးကြတဲ့ဘင်္ဂလားဒေ့ရှ်ရဲ့အရေးအတွက်ဟာအလွန်ကြီးမားနေတယ်လို့ပြောတဲ့အကြောင်းလူမှုကွန်ရက်မှာရေးသားထားပါတယ်ဒီလူတွေကိုမြန်မာနိုင်ငံကတရားမဝင်ဝင်ရောက်နေထိုင်သူတွေလို့သတ်မှတ်ထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြုလုပ်တဲ့စစ်စီရင်နဲ့ပတ်သက်ပြီးတော့လေဗိုလ်ချုပ်မှူးကြီးကကာကွယ်ပြောဆိုလိုက်တယ်လို့လူအပ်တဲ့အတိုင်းတာလောက်တာပြုလုပ်တာဖြစ်ဖြစ်ပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုပါရယ်။ကုလသမဂ္ဂကတော့ဩဂုတ25ရက်နေ့နောက်ပိုင်းနေဆက်ကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့ရိုဟင်ဂျာတွေရဲ့ရေတွက်ဟာ9သိန်းကျော်ရှိတယ်လို့ပြောဆိုထားပြီးကြောက်မဲ့ပွဲအကြမ်းဖက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတာဖြစ်တယ်လို့လည်းဆိုပါရယ်။